တင်ပြည်နယ်ကော့ကရိတ်မြို့နယ်ဝိုင်းရီမြို့နယ်ပဲခူးတိုင်းညောင်လေးပင်ခရိုင်ဒီမှာစစ်ကောင်စီတပ်တွေရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်တိစုံတန်ရာရသူတွေရှိနေပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ပြည်ပင်နယ်တဲကကော့ကရိတ်မြို့နယ်နဲ့ဝိုင်းရီမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်ကော့ကရိတ်မြို့နယ်တဲကနှစ်ဦးတိစုံခဲ့ရတယ်လို့ပဲခူးတိုင်းတဲကညောင်လေးပင်ခရိုင်မှာလဲစစ်ကောင်စီရဲ့လေကြောင်းကနေတိုက်ခိုက်မှုတွေကြောင့်ထိခိုက်ဒဏ်ရာရသူ၈ဦးထက်မနည်းရှိနေတယ်ဆိုပြီးဒေသခံလူမှုအထောက်အပံ့အဖွဲ့အစည်းတွေကပြောပါတယ်။ကရင်ငြိမ်းချမ်းရေးနဲ့အထောက်အပံ့ကွန်ရက် KPSN ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကတော့ကော့ကရိတ်မြို့နယ်အတွင်းကအခြေအနေကိုအခုလိုပြောပြပါတယ
်။ဒီကော့ကရိတ်ကလည်းဒီအဖမ်းရစီအစီကောင်တို့ပြင်မှာတော့ဆက်ကဆိုင်ရဲ့ဒီကော့ကရိတ်နဲ့ကော့ကရိတ်နာမရှိတဲ့လက်မရှိသမားတွေတန်းပြလိုက်တဲ့လက်မရှိကဒီရောင်ထဲမှာရှိတဲ့အိမ်မှာဆက်ရောက်ပြီးတော့ရောင်ထဲမှာနေထိုင်တဲ့ပါပန်းရဲ့ကြီးထိုက်သွားပြီးဆုံးသွားနေပါတယ်။အဲဒီခုကတော့ဒီဝင်းကြီးရဲ့ချမ်းပါလားကော့ကရိတ်ဝင်းကြီးရဲ့ချမ်းပါလဲဒီမလားဖြစ်သွားပြီးပဲ
။ပဲခူးတိုင်းညောင်လေးမင်ခရိုင်ထဲမှာတော့စစ်ကောင်စီဘက်ကနေလေကြောင်းကနေ၃ရက်ဆက်တိုက်တိုက်ခိုက်မှုတွေကြောင့်ကလေးငယ်၃ဦးအပါဝင်လူရှိဦးတေဆုံးခဲ့ရတယ်လို့လည်းပြောပါရယ်။နိုဝင်ဘာလ21ရက်နေ့ကမိုးမြို့နယ်ငနွားစိတ်ကြီးရွာမှာနှစ်ဖက်ထိတွေ့တိုက်ပွဲတွေမရှိဘဲနဲ့စစ်တပ်ကလေကြောင်းသုံးတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ကြောက်ကြီးမြို့နယ်တောင်ကြောင်ပေါက်ကြီးရွာကအသက်10နှစ်အရွယ်ကလေးငယ်တဦးနဲ့အမျိုးသမီး3ဦးတို့ထိခိုက်ဒဏ်ရာရခဲ့ပါရယ်။အဲ့ဒီလေကြောင်းတိုက်ခိုက်မှုတွေအတွင်းရွာထဲမှာမနေကြတဲ့အတွက်တေဆုံးတာတွေတော့မရှိခဲ့ဘူးလို့လည်းပြောပါရယ်
။တမဟာဆုံးမှာလည်းအဲ့ဒီမြို့ရလဲဒီနဲ့300ပေါ့နော်သုံးဆောင်တာကျေးရွာတယ်ဖြစ်တယ်ပေါ့လားအဲ့ဒီမှာကကျွန်တော်တို့ဒီဘယ်လိုပြောမလဲအဲ့ဒီအင်းမောက်ကြတာဖြစ်တယ်မဟုတ်အဲ့ဒါကြောင့်အင်းကကျွန်တော်ဟိုအဖိုးဆောင်အူလာဝိုင်းဒါမျိုးကြောင့်လည်းဒီလူတွေကြောင့်မလို့တော့ဒီချစ်ချင်းပြန်ဆုံးမိတော့မရှိခဲ့ပါဘူ
းနိုဝင်ဘာလ20ရက်နေ့ကတော့မုံမြို့နယ်ရေလဲကျေးရွာစေပေကန်းနဲ့ကားလမ်းတစ်လျှောက်ကိုလေကြောင်းကနေပစ်ခတ်ခဲ့တာကြောင့်ဖျားကြောင်းနဲ့မူကြိုကြောင်းစီစံထိမှန်ပြီးပျက်စီးတာအနည်းရှိနေတဲ့လုံးမီးလောင်ပြာကျခဲ့တယ်ဆိုပြီးပြည်ရင်မျိုးသားအစည်းအရုံးကလည်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။